မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ် Arwan Yusuf နဲ့နိုင်ငံရေးပါတီတချို့ဒီကနေ့အောက်တိုဘာလ12ရက်နေ့မှာတွေ့ဆုံမဲ့အစီအစဉ်ပြတ်သွားတယ်လို့တွေ့ဆုံပွဲမှာဖိတ်ခေါ်ရတဲ့ပါတီတွေက VOA ကိုပြောပါတယ်စစ်ကောင်စီဘက်ကတော့အထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုမရောက်သေးတဲ့အတွက်ဒီတွေ့ဆုံပွဲမဖြစ်တာလို့ပြောပြီးတော့ဆွေးနွေးပွဲရဲ့နေ့ရက်အချိန်ကအပြောင်းလဲဖြစ်တယ်လို့လည်းပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းမက်ခင်ချီထွေးပြောပြပေးပါရှင်
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘူနန်နိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးအိုင်ဝမ်ယူဆုပ်နဲ့ဒီနေ့အောက်တိုဘာလ12ရက်နေ့နေ့တွေပိုင်းမှာတွေ့ဆုံပွဲလာဖို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတချို့ကိုဖိတ်ကြားခဲ့တာပါ။ဒါနဲ့ဒီနေ့တွေ့ဆုံပွဲအစီအစဉ်ပြတ်သွားတယ်လို့ဖိတ်ကြားခံရတဲ့နိုင်ငံရေးပါတီတွေကပြောပါတယ်။ဒီနေ့တွေ့ဆုံမဲ့အစီအစဉ်မဖြစ်ပေမဲ့နောက်ရှိလာနိုင်တယ်လို့စစ်ကောင်ဖူပြိုရေးပါတီပြောရေးဆိုခွင့်ရှိသူဒေါက်တာနရလာမြင့်ကအဖြေအေကိုပြောပါတယ်။
အော်ရင်းကျက်ပြောတာပြည့်တယ်ဆိုတော့မဟုတ်ပါဘူးဒီနေ့တွေ့ဆုံတဲ့အစီအစဉ်မဖြစ်ဘူးပေါ့နော်ကဲသတော်တော်ပြန်ဆက်ဆက်မယ်လို့ပဲပြောတယ်ဒီနေ့အစီအစဉ်တော့မဖြစ်ဘူးပေါ့နော
်ပြောင်းစုကောင်းကျိုးဆောင်ပါတီဗဟုအလုံးအမှုဆောင်ကော်မတီဝင်ဥပဝင်ကတော့မနေ့ကအောက်တိုဘာလ23ရက်နေ့ကိုရက်ရွှေ့လိုက်ပြီးတွေ့ဆုံတဲ့အချိန်တော့မသိရသေးဘူးလို့ VOA ကပြောပါတယ
်ရက်ရွှေ့လိုက်တယ်လို့ပြောတာလည်းသူအဲ့ဒါတော့မနေ့ဖန်ပေါ့မနေ့ဖန်မှလုံးပါပေါ့အချိန်တော့မသိသေးဘူးလေ
ပြောင်းစုရွေးကောက်ပွဲကော်မရှင် UEC ရုံးမှာအာဆီယံအထူးကိုယ်စားလှယ်အိုင်ဝမ်ယူဆုဖ်နဲ့တွေ့ဆုံဖို့နိုင်ငံရေးပါတီတချို့ကို UEC ကစီစဉ်ခဲ့တာပါ UEC တာဝန်ရှိသူကို VOA ကအချင်းချင်းဆက်သွယ်ပေမဲ့ဖုန်းနဲ့ကံဖြေဆိုတာမရှိပါဘူးအခုလိုဆွေးနွေးပွဲကိုတက်ရောက်ဖို့ဖိတ်ကြားထားပြီးအစီအစဉ်ပြတ်သွားတာဘာကြောင့်လဲဆိုတာအတိအကျမသိဘူးလို့ဖိတ်ကြားခံရတဲ့နိုင်ငံရေးပါတီကပြောပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းချွန်ကတော့အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုမရောက်သေးတဲ့အတွက်တွေးဆောင်ဖို့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေ့ပြောင်းလိုက်တာလို့သတင်းမီဒီယာတွေကိုထုတ်ပြန်ပြောကြားခဲ့ပါတယ်။နေ့ရက်အချိန်ပြောင်းရန်သာရှိတယ်လို့သတင်းထုတ်ပြန်ခဲ့တာပါ။ဆင်အနာတင်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံကြီးပြဿနာတွေကိုဖြေရှင်းဖို့အာဆီယံအဖွဲ့ကဘူနိုင်းနိုင်ငံဒုတိယနိုင်ငံသားဝင်ကြီးအိုင်ဝမ်ယူဆုဖ်ကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမာအနေနဲ့တာဝန်ပေးထားတာပါ။သူကမြန်မာနိုင်ငံကိုတွားရောက်ဖို့နဲ့ဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ဖို့တောင်းဆိုထားပါတယ်။သူခီးစင်နဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ကိုမြန်မာနိုင်ငံကဖိတ်ခေါ်ထားပြီးမြန်မာနိုင်ငံကလက်ခံတာမဟုတ်ဘူးလို့ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့မိုင်းနီချီသတင်းဌာနနဲ့တိတ္တမင်းမြန်ကမ်းမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းချွန်ကပြောဆိုထားပါတယ်။တချို့သောအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံပြည်ပနိုင်ငံတွေကကန့်သက်ချက်သဘောပါတဲ့ဆောင်ရွက်မှုတွေနဲ့ဖိအားပေးတာတွေရှိနေတယ်လို့သူကပြောပါတယ်။ကြပင်အာဆီယံအထူးကိုယ်စားလှယ်ကိုဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြုမလားဆိုတဲ့မိုင်းနီချီသတင်းဌာနရဲ့မေးခွန်းကိုတော့ဂျမနိုင်ငံမှာဆိုရင်ရောဒီအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တရဝန်ကြီးတရကိုတခြားနိုင်ငံတွေကတွေ့ဆုံတောင်းရင်ဂျပန်အစိုးရကရောတွေ့ဆုံပေးမလားဆိုပြီးဗိုလ်ချုပ်စော်မင်းထွန်းကပြန်လည်မေးခွန်းထုတ်တုံ့ပြန်ခဲ့ပါတယ်။ဂျမနိုင်ငံကနိုင်ငံရေးကိစ္စနာတွေကိုဖြေရှင်းနိုင်ရေးအချက်၅ချက်ပါတဲ့သဘောတူညီချက်ကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတာပါ။ဒီထဲမှာမြန်မာနိုင်ငံပြည်ထနာမှာပါဝင်ပတ်သက်နေသူအားလုံးနဲ့အထူးကိုယ်စားလှယ်တွဲဆောင်ဆွေးနွေးနိုင်ရေးဆိုတဲ့အချက်လည်းပါဝင်ပါရရှင်